စကားပြောကြရအောင်မတော်ရရှင်များရှင်ဒီတစ်ခေါက်တော့လူငယ်တွေသိထားတဲ့အင်္ဂလိပ်ဝေါ်ဟာရအစ်တွေအကြောင်းပြောပြချင်ပါတယ်ရှင်အခုကြုံနေရတဲ့နည်းပညာခေတ်ကြီးထဲမှာတွေ့နေရတဲ့ဝေါ်ဟာရတွေမလို့ခင်းနောက်ကြမကြံရအောင်သိထားကြရမှာပါအဲ့ဒီထက်ကအစကလုံးတချို့ကတော့ street to chinese world to anthropocene တို့ဆိုတဲ့သိပ္ပံနဲ့နည်းပညာ internet တို့နဲ့ဆိုင်တဲ့ဝေါ်ဟာရအစ်တွေပဲဖြစ်ကြပါတယ်အဲ့ဒီစကလုံးတွေကိုအားလုံးသိထားဖို့ပြောပြမဲ့သူတစ်ယောက်ကတော့ Jonathan Keats ဆိုတဲ့အမျိုးသားပါ။သူက Wired ဆိုတဲ့မဂ္ဂဇင်းကဝေါ်ဟာရအသုံးအနှုန်းတွေစောင့်ကြည့်မှုအက်ဒီတာတဦးဖြစ်ပြီးတော့သူက Virtual World ဆိုတဲ့စာအုပ်တုပ်ကိုတက္ကသိုလ်ကပဲထုတ်ဝေခဲ့သူပါ။သူရဲ့စာအုပ်မှာအခုခေတ်သစ်ကမ္ဘာမှာထွက်ပေါ်လာတဲ့အသုံးအနှုန်းတွေကိုစုစည်းဖော်ပြထားပြီးတော့ကျမတို့နေစဉ်ကျင်လည်လှူရှားနေတဲ့ဘဝမှာအဲ့ဒီစကလုံးတွေဘလို့နေရာတွေကနေအသုံးဝင်လဲဆိုတာကိုရှင်းပြထားပါတယ်။ကမ္ဘာမှာခေတ်ဆက်ဆက်ပြောင်းလဲလာတာနဲ့အမျှခေတ်အခြေအနေကိုလိုက်ပြီးတော့စကလုံးအစ်စ်တွေလည်းထွက်ပေါ်လာနေတာဟုတ်ပါရဲ့နော်။အဲ့ဒီအခြေခံသဘောတရားကဥပမာခေါင်းတွေနဲ့ virtual world ဆိုတဲ့စာအုပ်တို့ကိုပေါ်ထွက်စေခဲ့ပါတယ်။အဲ့ဒီစာအုပ်ထဲမှာအခုအသုံးတွေနေပြီဖြစ်တဲ့ spam ဆိုတဲ့စကလုံးကိုလည်းဖော်ပြထားတာပါ။သူရဲ့မူလအသုံးအနှုန်းကဝက်သားတွေချိန်ပြီးတော့ဂျုံနဲ့ရောပြီးတော့အဲ့ဒီဝက်သားတွေကိုစီတူပူတဲ့ထည့်ထားတဲ့အသားစီတူပူရဲ့ကုန်ပစ္စည်းတစ်စိတ်နာမည်ဖြစ်ပါရဲ့ဒါမဲ့လည်းအခုတော့ spam ဆိုတာကိုယ့်အတွက်အကျိုးမရှိတဲ့ကိုကအလိုမရှိတဲ့ email တွေကိုယ့်ရဲ့ online စာတိုက် inbox ထဲကိုရောက်ရှိနေတာကိုပြောတာပါ Mr. Keats ကအခုလိုရှင်းပြပါတယ
် The term came about because spam being junk emailAnd spam the luncheon meat many consider to be
spam ဆိုတာကိုနဲ့မသိဘဲနဲ့ကိုစီကိုရှောက်ပြီးတော့ပို့တဲ့အီးမေးလ်တွေကိုခေါ်တာပါ spam ဆိုတဲ့မူလဝေါ်ဟာရကစားစရာအသားတစ်မျိုးကိုရင်းညွှန်းတာဖြစ်ပြီးတော့အဲ့ဒီအစာကလည်းအာဟာရသိမ့်မဖြစ်စေပဲလူရဲ့ကျန်းမာရေးကိုပါထိခိုက်စေနိုင်တဲ့အစာဖြစ်နေပါတယ်ဒီတော့အဲ့ဒီ spam နှစ်ခုကြားဆင်တူမှုတွေရှိနေတာပါဒီတော့ကိုစီကိုသူများတွေရှောက်ပို့တဲ့အီးမေးလ်တွေကိုလူတွေက spam လို့ခေါ်လာကြပါတယ်ဒီတော့ spam ဆိုတဲ့အသုံးနှုန်းကအများဆုံးဖြစ်လာပြီသူတို့အတွက်အမှိုက်ရှုပ်စေတဲ့ email တွေကို spam လို့ခေါ်လာကြတာပါ
။စကလုံးတွေအစစ်အစဖြစ်ပေါ်ပြောင်းလဲလာပြီးတော့စကလုံးသစ်တွေပေါ်ပေါက်လာတာနဲ့ပတ်သက်ပြီးတော့စာရေးသူ Mr. Keats ကအယံကိုစိတ်ဝင်စားတာပါ။ဥမာဆိုရင် Chinese Firewall ဆိုတဲ့အသုံးအနှုန်းကိုပြောပြပါမယ်ရှင်။တရုတ်နိုင်ငံ China မှာ Great Wall ဆိုတဲ့မဟာတရိုင်းကြီးရှိတာအားလုံးအသိပါနော်။ Chinese Firewall ဆိုတဲ့ဝေါ်ဟာရကတော့တရုတ်အစိုးရရဲ့အကြီးအကျယ်ကိုစီစစ်စောင့်ကြည့်ခံရပြီးတော့ပိတ်ပင်မှုခံထားရတဲ့တရုတ်နိုင်ငံက Internet ကိုပြောတာပါ။နောက်စကလုံးတစ်လုံးဖြစ်တဲ့ tweet ဆိုတဲ့အသုံးနှုန်းကလည်းအခုတော်တော်ကိုအသုံးများနေတာပါ Twitter ဆိုတဲ့လူမှုရေးကွန်ရက်ပေါ်မှာသတင်းစကားအတူလေးတွေရေးတာကို tweet လုပ်တယ်လို့ခေါ်ပါတယ် tweet ဆိုတာရဲ့မူရင်းအဓိပ္ပာယ်ကတော့ငှက်ကလေးကကြလိကြလိနဲ့တေးဆိုကြတာဒါမှမဟုတ်သူတို့အချင်းချင်းကြားစကားပြောကြတာကိုပြောတာပါ Twitter ကိုစပြီးတော့ဖန်တီးတဲ့သူတွေက taxi အငှားကားတွေရဲနဲ့တခြားတဲ့ယူပို့ဆောင်ရေးသမားတွေစောင့်ကြည့်လို့ရအောင်ဒါမှမြို့တစ်မြို့လုံးရဲ့လမ်းပန်းဆက်သွယ်ရေးနဲ့ယာဉ်ကြောပိတ်ဆို့မှုကိုသိရှိနိုင်ပြီးတော့ကိုသွားမဲ့ခီးအတွက်လမ်းကြောကိုရွေးချယ်လို့ရအောင်ဆိုတဲ့ရည်ရွယ်ချက်နဲ့စပြီးတော့တီထွင်ခဲ့တာဖြစ်ပါတယ်။နောက်ပိုင်းမှာတော့တခြားကိစ္စရပ်တွေအတွက်သတင်းစကားအတိုလေးတွေပါဖို့အသုံးပြုလာကြတာဖြစ်ပါတယ်။စာရေးသူ Kids ကပဲ
Twitter became many other things. It became a news feed, it became a form of everyday narcissism, and it became all these different things.
Twitter ဆိုတာအကြောင်းအရာအများကြီးကိုရည်ညွှန်းနိုင်ပါတယ်။သတင်းတွေအသစ်အသစ်ဝင်လာတာကိုလည်းပြောလို့ရတယ်။ကိုယ်ပါတာကိုဘလောက်ချစ်တယ်လဲဒါကိုနေ့တူကဖော်ပြလို့ရတဲ့နည်းတစ်ခုလည်းဖြစ်သွားပါတယ်။ဒါအပြင် Twitter ကိုနေရာစုံမှာသုံးဖြစ်သွားပါတယ်။စီးပွားရေးကုမ္ပဏီတွေအနေနဲ့လည်း Twitter ကိုသုံးပြီးတော့သူတို့ရဲ့စနစ်ကိုလူတွေအသုံးပြုအောင်လုပ်ကြသလိုတခြားနည်းတွေနဲ့ Twitter ကိုအသုံးဝင်အောင်လည်းလုပ်ပေးကြပါတယ်။ဘယ်သူမှမသိတဲ့အချက်တစ်ချက်ရှိပါတယ်။ဒါကတော့ Twit ဆိုတဲ့ Twitter ရဲ့မူလဝေါ်ဟာရပါ။ Twitter ကိုအစတည်းကသုံးတဲ့သူတွေသုံးခဲ့တာပါ။ဒါပေမဲ့ Twitter လိုမျိုးမှတ်ပုံတင်တဲ့ဝေါ်ဟာရဖြစ်မလာခဲ့ပါဘူး။ကျွန်တော်တို့တွစ်လုတ်တဲ့အခါမှာကိုပြောချင်တဲ့အကြောင်းအရာကိုပြောလို့ရတယ်။အဲ့ဒီအကြောင်းအရာထဲမှာဘာတွေပြောမှလဲ၊ဘာချက်တွေပါလဲ၊ရွယ်ချက်ကတော့ဘာလဲ၊ဒါတွေအလုံးကန့်သက်ချက်မရှိပါဘူး
။စကလုံးနောက်တစ်ခုနဲ့ပြောရရင် tweet ဆိုတာ crowd source ကိုလည်းပြောတာပါ။ crowd sourcing ဆိုတာလူအများကြီးကအလုပ်တစ်ခုတည်းကိုပြီးမြောက်အောင်ဝိုင်းဝန်းလှုပ်ဆောင်ကြတာကိုဆိုလိုပါတယ်။ဥပမာဆိုရင် internet ပေါ်ကနေပြီးတော့အကြောင်းအရာတစ်ခုနဲ့ပတ်သက်ပြီးတော့ဓာတ်ပုံတွေပို့ပေးကြဖို့နည်းပညာပြဿနာတစ်ခုကိုဝိုင်းပြီးတော့ဖြေရှင်းကြဖို့ဆိုပြီးတော့ဖိတ်ခေါ်ပြီးတော့အဲ့ထဲကအကောင်းဆုံးသူတူကိုရွေးချယ်တာမျိုးအလုပ်ခန့်အပ်ပေးတာမျိုးအဲ့ဒါကိုပြောတာပါ Wikipedia ဆိုတဲ့ online ပေါ်ကအစွဲဆုံးချမ်းကအဲ့လိုမျိုးလောက်ကင်မှုရဲ့ဥပမာတစ်ခုပါပဲ
Wikipedia is a collective encyclopedia that is created online by anybody anywhere being able to write an entry.
Wikipedia ဆိုတာလူများကဝင်ဝင်လုဆောင်မှုနဲ့ရလာတဲ့ဆွဲဆောင်ချက်မှာ online ပေါ်မှာကြိုက်တဲ့သူကစလို့ရပါတယ်။ကမ္ဘာနေရာဒေသစုံကရေးလို့ရပါတယ်။ဘယ်အကြောင်းအရာကိုမဆိုရေးချင်တာရေးလို့ရပါတယ်။သမ္မတကြီး George Washington အကြောင်းအရာကစရာသီဥတုပုံစံအကြောင်းအဆုံးရေးချင်တာရေးပါ။အဲဒီလိုမျိုးတယောက်ယောက်ကရေးထားတဲ့အကြောင်းအရာကိုနောက်တစ်ယောက်ကလည်းဝင်ပြီးတော့ပြင်လို့ရပါတယ်။
သိပ္ပံနဲ့ဤပညာဆိုင်ရာသကလုံးတွေကိုလည်းရှိပြီးသားဝေါ်ဟာရနှစ်ခုပေါင်းပြီးတော့ဝေါ်ဟာရအတင်းနဲ့နောက်ထပ်စိတ်ဝင်စားစရာကောင်းနဲ့လေးလာမှုတစ်ခုဖြစ်အောင်လို့ဖန်တီးတာနောက်ပြီးတော့ရံဝင်ဝင်ရဖို့ဆိုပြီးတော့သုတေသနလုပ်နိုင်ဖို့လုပ်တာတွေရှိပါတယ်လို့ Mr. Kids ကပြောပါတယ်Microbiome ဆိုတဲ့သကလုံးတစ်ခုဥပမာပေးခြင်းပါတယ် Microbe ဆိုတဲ့အနုဇီဝရုပ်သကလုံးရဲ့နောက်ပြီးတော့ Genome ဆိုတဲ့သက်ရှိတွေရဲ့မျိုးဗီဇဆိုင်ရာဝေါ်ဟာရရဲ့ပေါင်းပြီးတော့သကလုံးတင် Microbe ဆိုတာဖြစ်လာတာပ
ါ There is a theory that we are as much the microbes that we carry that are involved for example in our digestion as we are for
ကျွန်တော်ကိုယ်ပေါ်မှာရှိနေတဲ့အနုဇီဝရုပ်လေးတွေဟာဥပမာကျွန်တော်ရဲ့အစာခြေစနစ်ထဲမှာပါဝင်ပတ်သက်နေတယ်ဆိုရင်ကျွန်တော်တို့ခန္ဓာကိုယ်ရဲ့ကလပ်စီးထဲမှာပါတဲ့မျိုးရိုးဗီဇနဲ့ theory အရပတ်သက်ပုံချင်းသွားတူနေပါတယ်ဒီစိတ်ကူးကအင်တန်မှရှုပ်ထွေးနေနေပါတယ်ဇီဝဗီဒလီလာနီးထဲမှာနီးသစ်တစ်ခုပ
ါတခါတလေစကလုံးတွေပေါင်းဆက်ပြီးတော့သိပ္ပံဆိုင်ရာအကြောင်းရက်တွေလှုံ့ဆော်မှုတွေလှုပ်ဖို့စိတ်ကူးနဲ့တုံးလို့ရပါတယ် anthropocene ဆိုတဲ့စကလုံးကိုကြည့်ပါရှင်ဘူမိဗီဒပညာရှင်တွေအသုံးပြုတာပါလူတွေပြုတ်လုတဲ့အပြုတ်မှုတစ်ခုခုကြောင့်ဥပမာကာဗွန်ဒိုင်အောက်ဆိုက်ထုတ်လုပ်မှုနဲ့ပတ်ဝန်းကျင်ညစ်ညမ်းမှုဖြစ်စေတာဆက်မှုစိုက်ပျိုးရေးတွေကြဲကြဲပြင်းပြင်းလောက်ကိုင်းတာနဲ့ကွန်ကရစ်အပိုးအညစ်အကြေးတွေမက်ထရစ်တန်တန်ပေါင်းများစွာကိုတန်ထောင်ပေါင်းများစွာကိုစွန့်ပစ်တာတွေဒီလိုမျိုးပမာဏအများကြီးနဲ့ဆိုင်တဲ့ကိစ္စရပ်တွေအတွက်ဒီစကလုံးကိုသုံးပါတယ
် There is a sense that calling attention to that and therefore perhaps makingas think about having a bit less of an impact.
ဒီကိစ္စကိုအယုံဆိုင်ဖို့တစုံတစ်ခုကနှိုးဆော်နေတယ်။ဒီတော့ကျွန်တော်တို့လည်းပတ်ဝန်းကျင်ထိခိုက်မှုတွေဖြစ်နေတာကိုတစုံတရာသက်တာအောင်လုပ်ပေးနိုင်ရင်ကောင်းရဲ့လို့တွေးမိပါတယ်။ဒါ့အပြင်သိပ္ပံပညာဆိုတာကကဘာကြီးမှာလက်ရှိဖြစ်ပေါ်နေတဲ့အခြေအနေကိုပဲလေ့လာတာမဟုတ်လား။ကဘာကြီးအတွက်အကျိုးဖြစ်ထွန်းစေမယ့်နည်းနဲ့နေထိုင်ရင်ကောင်းမယ်ဆိုတဲ့အတွေ့အမျိုးကျွန်တော်တို့ကိုပေးနိုင်တဲ့အပြုသဘောဆောင်တဲ့အခန်းကဏ္ဍမှာလည်းရှိပါလားလို့လည်းတွေးမိပါတယ်။
Vajra Wat Sao Te ga Wo Hara တော်တော်များများကတကယ်တမ်းမပေါ်ထွက်လာသေးတဲ့သကလုံးတွေပါနောက်တစ်ချိန်မှာအသုံးတွင်လာမယ်လို့ကြိုတင်ပြီးတော့ခန့်မှန်းထားပြီးတော့တည်ထွင်ထားတဲ့သကလုံးတွေဖြစ်ပါတယ်ဥပမာဆိုရင် ASO Politics ဆိုတဲ့ဇကားကနိုင်ငံသားရေးရာကိစ္စရပ်တွေကိုဂျိုသားတွေနဲ့ပြုလုပ်တာကိုရင်းညွှန်းပြီးတော့သုံးဆွဲတဲ့ Wo Hara ဖြစ်ပါတယ် In vitro me ဆိုတဲ့ဇကားကတော့တီထွင်ဖန်တီးထားတဲ့ကြွက်သားကလစီကနေပြီးတော့မွေးယူရရှိပြီးတော့အဲဒီကနေအမဲသားပြားထုတ်လုပ်တာကိုပြောတာပါအဲ့လိုမျိုးစိတ်ကူးရင်ရောလက်တွေရောသိပ္ပံနဲ့ဤပညာဆိုင်ရာကိစ္စရပ်တွေကနေသကလုံးသစ်တွေထက်ထပ်ပြီးတော့ပေါ်ထွက်လာနေတာဖြစ်ပါတယ်တေချာတာကတော့အနာဂတ်ကိုအားလုံးရှောင်လွှဲလို့မရတာကြောင့်သကလုံးသစ်တွေလည်းအမြဲတမ်းပေါ်ထွက်နေမှာဖြစ်ပါတယ်ဒါကြောင့်မလို့လူငယ်တွေလည်းခင့်တဲ့ရင်မောင်တန်းနိုင်အောင်လို့ဒါရီအားလုံးကိုတည်ထားဖို့လိုတာပါနော်နောက်တစ်ပတ်ကျတော့မှစကားတွေဆက်ပြောကြတာပေါ့ရှင်တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ You never pop over better Don't let you cry like
Thank you.